ောက်ပိုင်းပလောင်ကိုပိုင်းဥချုပ်ခွန်ရဒေသဖြစ်တဲ့ကြောင်မဲမြို့နယ်အတွင်းဖြစ်ပွားနေတဲ့စစ်ပွဲတွေဟာတအန်းပလောင်တပ်ဖွဲ့ PSLF TNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC ရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့တွေရဲ့တိုက်ပွဲတွေဟာဖေဖော်ဝါရီလအတွင်းကပြင်းထန်လာရမှာထွက်ပြေးလာရတဲ့ဒုက္ခတွေတွေလည်း4000နီးပါးအထိဖြစ်လာပါတယ်။ဒီတိုက်ပွဲတွေဟာနေမြေလို့တဲ့တိုက်ပွဲတွေဖြစ်ပြီးနှစ်ဖက်တပ်တွေကြားမှာအပြန်အလှန်ဆွတ်ဆွဲမှုတွေရှိနေပါတယ်။တအန်းပလောင်အဖွဲ့ကဘုံမှုတာပန်လာကရှမ်းတပ်ဖွဲ့တွေဟာနေမြေချက်ထွင်လာတာဖြစ်တယ်လို့ပြောပါတယ်။
ASA မထုတ်ခင်တော့ချင်းနေဆိုရင်ဒီအခုနန်းခမ်းဘက်မှာဆိုရင် ASSS ကအယောက်30လောက်ပဲရှိပြီးတော့ဒီကျောက်ကျောင်းမဲဘက်မှာဆိုရင်အယောက်50လောက်ပဲရှိတယ် NCA ထုတ်ပြီးမှသာလျင်ကျုပ်တည့်ဒီငါ80လောက်ကနေပြီးတော့ငါ1500ထက်ထိုးတက်သွားတယ်ဆိုတော့အဲ့ဒီနေရာအဲ့ဒါကြောင့်မလို့တက်ပွဲတွေဖြစ်ပွားလာရတာပေါ့လေ
ASSS SSC အဖွဲ့ဟာ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့10ဖွဲ့မှာပါဝင်ပြီးဒီလက်မှတ်ရေးထူးပြီးချိန်မှာနေမြေချဲ့ထွင်လာတာလို့တအန်းပလောင်အဖွဲ့ကယူဆပါတယ်ဒီပြောဆိုချက်နဲ့ပတ်သက်လို့ RCSS SSC ဘက်ကဘုံမှုဆိုင်မင်းကညင်းဆိုပါတယ်
မှန်ဆိုဒီ2006ကတည်းကကျွန်တော်တို့ဒီဒေတာတွေမှာရောက်နေပါတယ်ဆိုနမ်ခမ်းမူဆယ်ခန့်မှာလည်းကျွန်တော်တို့အမှတ်ခွန်3.1ဆိုတော့ဒါတရင်လင်းရှိတယ်ပြီးတော့ SSNA မရှိတဲ့နောက်ပိုင်းဒီနေမြေတွေမှာကျွန်တော်တို့တပ်ဖွဲ့ဝင်တွေရှိပြီးသားဖြစ်ပါတယ
်အခုလို့အပြန်လန်းပြောဆိုနေကြသလို RCSS SSC ဘက်ကနေအစိုးရတပ်တွေကြောတောက်နောက်ကန်တဲ့တိုက်ပွဲတွေကိုဆင်နွှဲနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတိုက်ပွဲတွေရပ်တန့်ရေးဂျားဝင်ဆောင်ရွက်နေတဲ့ SSJAC ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီဝင်ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
အဲ့ဒါကကျွန်တော်တို့သိတော့အခုဒီဘက်မှာဆွေးနွေးတာတစ်ဖက်ကဒါပြောကြတာပေါ့ခုနကဆိုရယ်မီဒီယာတွေကနေပြောတာပဲရှိတယ်တကယ်လက်တွေ့မှာတော့အဲ့လိုမဟုတ်ပါဘူးခုကဒီ social media တွေမှာတက်နေတဲ့တဲ့နေပေါ့နော်တချို့ကမမှန်ဘူးတချို့ကမှန်တယ်ဆိုတော့မှန်တာနဲ့မှားတာကိုကွဲရဖို့တားချက်တယ်ဟုတ
်ကဲ့
အဲ့အဲ့အခက်အခဲတွေအများကြီးရှိတယ
်ဒီကနေ့လူမှုရေးစာမျက်နှာတွေမှာမြင်တွေ့နေရတဲ့သတင်းတွေမှာအမှားနဲ့အမှန်ခွဲခြားဖို့ခက်ခဲတဲ့အနေအထားတွေမြင်တွေ့နေရပါတယ်ဒီအခြေအနေတွေအရသတင်းမှန်ကိုမသိရှိရပဲကြောင်ဝင်ဆောင်ရွက်တဲ့အဖွဲ့တွေအလုပ်လုပ်ရတာခက်ခဲတဲ့အခြေအနေမျိုးတွေလည်းကြုံတွေ့နေရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့88မျိုးဆက်ပွင့်လင်းလူအဖွဲ့စီကတိုင်းသားရေးရာတာဝန်ခံကိုမြာကြီးအမြင်ကတော့
ကျွန်တော်ပြတ်တူပြုအမနာနဲ့ကျွန်တော်ဝေဖန်ရမယ်ဆိုလို့ရှိရင်တော့ဗျာဒီဒီအာတွေကဘယ်လိုခေါ်မလဲဆိုလို့ရှိရင်အခုကဒီလူမျိုးစုပြဿနာဒီကဘယ်လိုဖြစ်လာလဲဆိုတဲ့အခါကျတော့တစ်ဖက်တစ်ဖက်လက်မှတ်ထိုးထားခြင်းမထိုးထားခြင်းဆိုတဲ့ပြဿနာပါကျွန်တော်ထင်တယ်ဗျဝင်လာတယ်လို့ကျွန်တော်တော့အဲ့တိုင်းမြင်တယ်လေအဲ့တော့ဟိုရက်ဖို့ဆိုတော့ကျွန်တော်နားလေတာကတိုင်းသား UNFC လို့ပါလို့ကဂျာဝင်ပြီးဈေးဆက်ပေးခြင်းအကောင်းဆုံးလို့ကျွန်တော်မြင်ပါတယ်ချက်လေချက်သွားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့နေမြေဆိုးမှုပိုင်းမှာလည်းညှိနှိုင်းပြီးဆောင်ရွက်စီခြင်းပါတယ်လို့ပဲကျွန်တော်တိုက်တွန်းခြင်းပါတယ
်ဒီပြဿနာဟာဆက်လက်ပြီးနောင်တက်လာမယ့် NLD အစိုးရအတွက်ပါခေါင်းခဲစရာဖြစ်လာနိုင်တယ်လို့ဝေဖန်သူတွေရှိပါတယ်ကြောက်မဲဒေသကိုရောက်ရှိပြီးဒုက္ခသည်တွေကိုတွေ့ဆုံခဲ့တဲ့နာယေးကူညီမှုအသင်းရန်ကုန်ကဥကြော်သူပြောတာကတော့
အောင်ဆိုရလူကြီးတွေဒါနယ်ဒီနေရီတီစင်ရောညနိုင်ပြီလို့လို့အပ်တယ်ဟိုကမြန်မာနိုင်ငံအဆိုရအပြောင်းလဲလုပ်ခံနေပါလေမြည်လောင်းနဲ့ဟိုကူတိုက်ပွဲတွေဖြစ်တဲ့ဆိုတော့ဒါဆက်လာတဲ့အဆိုရကလည်းတော်တော်လေးတာဝန်ကြီးတယ်အဲ့တော့ဒါကလည်းအားလုံးတဦးချင်းတယောက်ချင်းဒီလိုဒီကအားလုံးရဲ့တူဦးချင်းတယောက်ချင်းပေါ်မူတည်တယ်တူဦးချင်းတယောက်ချင်းငင်းကြမှာဒါတိုင်းပြည်ငင်းကြမှာ
ဥကျော်သူပြောပြသွားတာပါကုမြအေးကတော့ငင်းညာရေးအတွက်ဆိုခေါင်းခဲเสียဖြစ်ပေမဲ့ဆောင်ရွက်ရမှာဖြစ်တယ်လို့ပြောပါတယ်
မြန်မာနိုင်ငံငင်းညာရေးပြဿနာနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံငင်းညာရေးရရှိအောင်ဆောင်ရွက်ဖို့ကဘယ်ဆိုတာတက်တော့မှာတောင်းဖို့မယ်လीအဲ့ဒါတော့ခေါင်းကိုက်တဲ့ခေါင်းခဲတဲ့ပြဿနာတရားလို့မယူဆစေချင်ဘူးဒါကတော့တကယ်ကိုတိုင်းပြည်တွေအရေးကြီးတဲ့ဟိုပြဿနာတစ်ခုဖြေရှင်းရမှာလို့ကျွန်တော်နားလေတယ်လေအဲ့တော့ဒါ NLD အနေနဲ့လည်းဒါအာယုံစူးစိုက်ပြီးတော့မှတေချာချာကိုလုံးဝမဲ့ကိစ္စပါတော်တော်လေးခက်ခဲပါလိမ့်မယ်အဲ့ဒီနေရာမှာကျွန်တော်တို့အားလုံးကလည်းလုံးနဲ့ကန်နဲ့ဝမ်းမပန့်ဘူးပြီဘူးလေတို့မယ်လို့မြင်ပါတယ
်ကိုမြအေးပြောပြသွားတာပါတကယ်က NLD အစိုးရအနေနဲ့ဆောင်ရွက်ရမှာတွေအများကြီးဖြစ်ပါတယ်ပြည်တွင်းကလက်နက်ကိုင်ပြိပက္ခတွေရဲ့အဓိကတော့ချက်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေကြောင့်ဖြစ်တယ်လို့ဝေဖန်သူတွေရှိပါတယ်စစ်မှန်တဲ့ညဉ့်ဉန်းရေးအတွက် 2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကိုပြင်ရမယ်လို့အခိုင်အမာပြောဆိုသူတွေလည်းရှိပါတယ် NLD ပါတီအနေနဲ့2008ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားမယ်လို့ကတိပြုပြီးသားဖြစ်ပါတယ်ဘယ်လိုဆောင်ရွက်မယ်ဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာ